မိခာအနာဂတိကျမ်းအခန်းကြီး1အငယ်1မှ9ယူဒရှင်ဘုရင်ယောသန်မင်းအာခတ်မင်းဟေဇကိမင်းတို့လက်ထက်၌မောရရှယွာသားမိခာသည်ရှမာရိမြို့နှင့်ယေရုရှလင်မြို့အဖို့ခံရသောခါရဖျား၏ဗျာဒိတ်တော်ဟုမူကား"အိုလူများအပေါင်းတို့ကြားကြလော့အိုပြည်နှင့်ပြည်သားအပေါင်းတို့နားထောင်ကြလော့အရှင်ထာဝရဖျားသည်ဟုသောတန်ရှင်သောဗိမာန်တော်တဲကဘုရားရှင်သည်တင်တို့တစ်ဖက်၌တက်တည်ခံတော်မူမည်ထာဝရဘုရားသည်ကျင်းကိုတော်မူရာအယက်ဌာနတော်တဲကထွက်ကြွဆင်းသက်၍မြင့်သောမြေအယက်တို့ကိုနင်းတော်မူမည်မိရှိမှဖျောင်းကဲ့သို့၎င်းချုပ်ချီးမှဆင်းသောရေကဲ့သို့၎င်းရှေ့တော်၌တောင်တို့သည်အည်ဖြစ်၍ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်ထိုအမှုသည်ယာကုပ်လွန်ကျွ၍ဤဒေလံအမျိုးပြင်းမှားသောကြောင့်ရောက်တည်းယာကုပ်လွန်ကျွရာကအဘယ်သို့နီရှမာရိမြို့မဟုတ်လောယူဒာ၏မြင့်ရာရက်ကအဘယ်မှရှိသည်နီယေရုရှလင်မြို့၌ရှိသည်မဟုတ်လောထို့ကြောင့်ရှမာရိမြို့ကိုလယ်ပြင်၌မြေပုံကဲ့သို့၎င်းစပြည့်ဥယျာဉ်ဆိုင်ရာအရက်ကဲ့သို့၎င်းငါဖြစ်စေမည်မြူယူကြောက်တို့ကိုကြိုင်သေးတို့တွန်ပြည့်၍မြူယူအမြင့်ကိုလှံပြမိခတ်သိမ်းသောရုတ်ထုစင်းတုတို့ကိုချိုးဖဲ့မိသူငှားလို့၍ရသမျှသောအခတို့ကိုမီးရှို့မိမှားသောဖျားရှိသမျှတို့ကိုတုတ်တင်ပယ်ရှင်းမိပြစ်ဒစာလို့၍ဥစ္စာကိုစီးပူးသည်ဖြစ်၍ထိုဥစ္စာသည်ပြစ်ဒစာလက်တို့တဖန်ရောက်ရအုံးမိထိုအမှုကြောင့်ငါသည်ငိုကြွေးမိတမ်းမိအဝတ်ကိုချွတ်၍အချီးစီလဲသွားမိမိခွေးကဲ့သို့ဦလျက်ကလောအုပ်ငှက်ကဲ့သို့မြည်လျက်နေမိသူခံရသောဒဏ်နာမပြောက်နိုင်ယူဒပြည်တိုင်းအောင်ကူးသည်ဖြင့်ငါ၏အမျိုးသားနေရာယေရုရှလင်မြို့တကားသို့ရောက်လေပြီအငယ်၁၀မှ၁၆ဂါသမြို့၌တည်င်းမပြောကြနှင့်အလင်းမငူကြွေးကြနှင့်ဘေသောဖရာမြို့မှမြေမှုန့်၌လူလျက်နေကြလော။အိုရှဖိဗရာမြို့သမီးအဝတ်ကိုချွေ၍အရှက်ကွဲလျက်သွားလော။ဇန်နံမြို့သမီးသည်ငိုကြွေးခြင်းကိုပြုလျက်မထွက်ရ။ဘေဒစီလမြို့သည်တင်တို့တဲခူရသောအခွင့်ကိုမပေးရ။မာရုမြို့သမီးသည်လည်းကောင်းသောအရာကိုတောင်းတ၍နာကျင်လျက်ရှိ၏။အကြောင်းမူကားထာဝရဘုရားထံတော်မှဘေးဒဏ်သည်ယေရုရှလင်မြို့တကားသို့ရောက်လေပြီ။အိုလာခိရှမြို့သမီးလှင်မြန်သောမြင်းကိုယထား၌ကလော့တင်းဒီဣဒရလာ၏လွန်ကျူးခြင်းကိုလက်ခံ၍ဇီအုံတို့သမီးအားအပြစ်လန်းကိုပြသည်ထို့ကြောင့်တင်းဒီဂါသပြည်မောရရှက်မြို့သို့လက်ဆောင်ကိုပေးလိုက်ရမည်အာကစိတ်မြို့သားတို့သည်ဣဒရလာရှင်မြန်တို့ကိုလှည့်စားကြလိမ့်မည်အိုမယေရှမြို့သမီးတင်းဥစ္စာကိုအမွေခံသောသူကိုငါခေါ်ခဲ့မည်သူသည်ဣဒရလဘုံအဒုလံမြို့သို့ရောက်လေမည်ချစ်ဖွယ်သောတင်ဤသားသမီးတို့သည်တင်းတွားခြင်းကိုခံရသောကြောင့်သူတို့အတွေ့တင်သည်ခေါင်းပြောင်အောင်စပင်ကိုရိပ်၍နေလောရွှေလင်းတကဲ့သို့ကျဲစွာသောခေါင်းပြောင်ခြင်းကိုပြုလော